င်္ဂလာပါခင်ဗျာ
2024ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးလေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီသူပါဒီကနေ့ညပိုင်းစီစဉ်မှာမန္တလေးနန်းတွင်းကစစ်ကောင်စီတပ်နဲ့နေရာတချို့ short tight ဒုံးနဲ့တိုက်ခိုက်ခံရတဲ့သတင်းနဲ့အတူအကြံဖက်အဖွဲ့တွေအဖြစ်စစ်ကောင်စီကြီးညာလိုက်တဲ့အပေါ်မြောက်ပိုင်းမဟာမိတ်၃ဘွဲ့ဘက်ကတုံ့ပြန်ချက်တွေကိုထုတ်လွှင့်သွားမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာမန္တလေးမြို့ကစစ်ကောင်စီတပ်ရဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်လာပခအခြေစိုက်ထားတဲ့နန်းတွင်းနေရာနဲ့လူနေရပ်ကွက်ထဲကနေရာ၃နေရာလောက်စက်တင်ဘာလ၃ရက်မနေ့ကမနေ့အစောပိုင်းမှာ short tight ဒုံးတွေနဲ့တိုက်ခိုက်ခံခဲ့ရတယ်လို့မြို့ကန်တွေက RFA ကိုပြောပါတယ်မနက်၄နာရီဝန်းကျင်မှာအလဲပိုင်းတိုင်းစစ်ဌာနချုပ်ရှိတဲ့မန္တလေးနန်းတွင်းအပါဝင်နန်းတွင်းမြောက်ဘက်မှာရှိတဲ့လူနေရပ်ကွက်ထဲကနေရာအချို့ကိုကြားရောက်ပောက်ကွဲခဲ့တာလို့ဆိုပါတယ်။လူနေရပ်ကွက်ထဲကအဆောက်အဦအမြင့်ပေါ်မှာကင်းချနေရာယူထားတဲ့စစ်ကောင်စီတပ်သားတွေရှိတဲ့နေရာမှာပါလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာလို့လုံခြုံရေးအမျိုးဖော်လို့တဲ့အောင်မြေတာဇန်မြို့ကန်တူက RFA ကိုပြောပါတယ်။ဒီတိုက်ခိုက်ခံရမှုကိုမန္တလေးမြို့ပြပျောက်ကြားအဖွဲ့တစ်ခုဖြစ်တဲ့ Shadow မန္တလေးအဖွဲ့ကအလဲပိုင်းတိုင်းစစ်ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ Brave Warrior for Myanmar BWM အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လူထိခိုက်ဒေဆုံးမှုရှိမရှိအခြေအနေအသေးစိတ်ကိုတော့မသိရသေးပါဘူးခင်ဗျာ။မြန်မာလာအိုထိုင်း၃နိုင်ငံနေဆက်ဖြစ်တဲ့ရွှေတိရိကန်စီးပွားရေးဇုန်အနီးမဲခေါင်မြစ်ထဲမှာစက်တင်ဘာလ28ရက်နေ့ညကမြန်မာအလုတ်သမား40နီးပါးလိုက်ပါလာတဲ့ဆက်လီတိတ်မှောက်လို့16ဦးပျောက်ဆုံးနေတယ်လို့လာအိုရောက်မြန်မာတွေကပြောပါတယ်။လာအိုနိုင်ငံဘက်ချမ်းကရှူတရီကန်စီးပွားရေးဆောင်စိတ်ကန်းကနေမြန်မာနိုင်ငံတာချီလေးမြို့နယ်ကနမ်လုတ်စိတ်ကန်းကိုထွက်ခွာစဉ်မြစ်လယ်မှာဆက်ချွတ်ရင်းပြီးရေစီးနဲ့မျောပါတိတ်မှောက်ခဲ့တာလို့လာအိုရောက်မြန်မာတဦးကပြောပါတယ်။ပျောက်ဆုံးနေသူတွေကိုလာအိုအာနာပိုင်နေနဲ့လူမှုကူညီရေးအသင်းအချို့ကဒီကနေ့ထိဆက်လက်ရှာဖွေနေတယ်လို့သူကပြောပါတယ်။ဆက်လီမှာလိုက်ပါလာသူတွေရဲ့နာမည်နဲ့အသေးစိတ်အချက်အလက်တွေကိုတော့ RFA ကဆက်လက်စုံစမ်းနေစေဖြစ်ပါတယ်ခင်ဗျာ။စကိုင်းတိုင်းထီးချိုင်မြို့နယ်ကမောင်းကုန်းရွာဈေးအနီးကိုစစ်ကောင်စီတပ်လေးချောင်းတိုက်ခိုက်မှုကြောင့်တေဆုံးသူ9ဦးတိရှိလာပြီးဒဏ်ရာသူ10ဦးရှိတယ်လို့ထီးချိုင်ဒေသခံတွေကပြောပါတယ်။စတင်ပါလာတရက်နေ့ညကဘုံကျဲတိုက်ခတ်ခံရပြီးမောင်းကုန်းရွာဈေးအနီးစားတောက်ဆိုင်အရှိမှာရပ်ထားတဲ့73စီပေပါတင်ထားတဲ့ကားပေါ်ကြက်ရောက်ပောက်ခွဲခဲ့တာကြောင့်အနီးတစ်ဝိုက်မှာရှိတဲ့အရက်သားအစုလိုက်အပြုံလိုက်တိတ်ဆုံးခဲ့တာလို့ဆိုပါရယ်ခီးသွွားတွေနားလေရှိတဲ့နေရာမှာကြက်ရောက်ပောက်ခွဲခဲ့တာကြောင့်တိတ်ဆုံးတွေထဲမှာခီးသွွားတွေနဲ့ဒေသခံပြည်သူတွေပါဝင်တယ်လို့ထီးကြိုက်ဒေသခံဒူးက RFA ကိုပြောပါရယ်ထီးကြိုက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့စက်တင်ဘာလ2ရက်နေ့မှာထုတ်ပြန်ထားတဲ့ဓာတ်ပုံတွေအရတိတ်ဆုံးတွေထဲမှာအမျိုးသမီး4ဦးနဲ့အမျိုးသား5ဦးပါဝင်ပါတယ်ခင်ဗျာမွန်ပြည်နယ်တထုံမြို့နီးကမာဆိုင်ရွာရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းမပေါ်မှာစက်တင်ဘာလ1ရက်နေ့ညကခီးတဲ့တင်ရင်မိုင်းဆွဲခံခဲ့ရပြီးအရသားနှစ်ဦးသေဆုံးခဲ့တယ်လို့ဒေသခံတွေနဲ့လူမှုကူညီရေးအဖွဲ့တွေက RFA ကိုပြောပါတယ်။ည9နာရီဝန်းကျင်ကတထုံမြို့ကမာဆိုင်ကြီးရွာအနီးမှာကလေးနှစ်ဦးအပါအဝင်ခီးတဲ့6ဦးနဲ့ရင်မောင်း2ဦးရင်အကူ2ဦးလိုက်ပါလာတဲ့ဒိုဒဟိုက်စ်ခီးတဲ့တင်ရင်ဟာမိုင်းဆွဲခံခဲ့ရတာပါ။အဲ့ဒီတိုက်ခိုက်မှုကြောင့်ရင်ပေါ်မှာလိုက်ပါလာတဲ့ရင်မောင်းတဦးကပါဝင်2ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီခီးတဲ့တင်ရင်ဟာပဲခူးမြို့ဘက်ကပြေးဆွဲတဲ့ရင်ဖြစ်ပြီးသေဆုံးထိခိုက်ဒဏ်ရာရသူတွေဟာပဲခူးတိုင်းမှာနေထိုင်သူတွေဖြစ်ကြတယ်လို့သူကပြောပါတယ်ခင်ဗျာ။စစ်တပ်အာဏာသိမ်းပြီး3နှစ်ကျော်အတွင်းမှာကလေး600ကျော်သေဆုံးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကစက်တင်ဘာလ2ရက်နေ့မှာထုတ်ပြန်ပါတယ်။ဒါလေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုနဲ့စစ်ရေးပြင့်မှတ်မဟုတ်တဲ့အရက်သားတွေကိုပစ်ခတ်တိုက်ခိုက်မှုတွေကြောင်းလို့ဆိုပါရစေ။ AABB ရဲ့မှတ်တမ်းနဲ့သုတေသနဌာနကစောင့်ကြည့်လေ့လာချက်တွေအရဖမ်းဆီးခံရတဲ့ကလေး900ကျော်ရှိပါတယ်ခင်ဗျာ။ထိုင်းနိုင်ငံနွန်ထပ်ဘူရီခိုင်ကအထက်ကျွတ်ဆက်ရုံမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားဇနီးမောင်နှံ2ဦးဟာစက်တင်ဘာလ1ရက်နေ့ကဖွင့်တဲ့ဘတ်6တန်းထိုင်းအစိုးရထီပောက်ခဲ့ပါတယ်။ထီပောက်သူတွေဟာမန္တလေးတိုင်းမြင်းညံခရိုင်ဇာတိဖြစ်ပြီးထိုင်းနိုင်ငံကိုအလုတ်လာလုတ်တာ၈နှစ်လောက်ရှိပြီဖြစ်ပါတယ်။ဒီစုဟာထိုင်းနိုင်ငံအစိုးရထီမှအမြင့်ဆုံးစုကြီးဖြစ်ပြီးထီဆယ်ဆောင်ထိုးတဲ့အထက်ကဒဇောင်ကနေကန့်ထူးတာဖြစ်ပါတယ်။ထိုင်းအစိုးရကိုအခွန်ဖက်ငွေ6000ပေးဆောင်ပြီးစုငွေအပြည့်ကိုစက်တင်ဘာလ2ရက်နေ့မှာရရှိအောင်ကူညီပေးခဲ့တယ်လို့မြန်မာအလုပ်သမားများကူညီပေးရေးမာမိတ်အဖွဲ့ MHAC ကကိုရဲမင်းကပြောပါတယ်ခင်ဗျာ။ တရင်တွေကိုတင်ပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုထုတ်လင်းပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာမြို့သိမ်းတိုက်ပွဲတွေဆင်နွှဲနေတဲ့ DNLA, MMDAA, AA မြောက်ပိုင်းမဟာမိတ်၃ဘက်ကိုအကြမ်းဖက်အဖွဲ့တွေလို့စစ်ကောင်စီကစက်တင်ဘာလ၂ရက်နေ့ညကကြေညာပါတယ်။ဒီအပေါ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့တုံ့ပြန်ချက်ကို RFA သတင်းတောက်မကျင်မျိုးသူကတင်ပြပါလိမ့်မယ်ခင်ဗျာ
။မြောက်ပိုင်းညီနောင်မဟာမိတ်၃ဘက်ဖြစ်တဲ့တန်းမျိုးသားလွတ်မြောက်ရေးတပ်မတော် DNLA ကိုကန်တက်မတော် MNDA နဲ့အရခတက်တော် AA တို့ကိုအကြမ်းဖက်အဖွဲ့တွေအဖြစ်စစ်ကောင်စီကတတ်မှတ်ကြေညာလိုက်တာပါအရခတက်တော် AA ရဲ့ပြောခွင့်ရှိသူဦးခိုင်ဒုခကတော့လက်တွေမှာနိုင်ငံတော်ဝန်ကပြည်သူတွေအပေါ်တက်ဖြတ်နေတဲ့စစ်ကောင်စီကသာအကြမ်းဖက်အဖွဲ့ဖြစ်တယ်လို့တုံ့ပြန်ပါတယ်
ပြည်သူကိုနေ့စဉ်နေ့တိုင်းအကြမ်းဖက်နေတဲ့သူကပြည်သူထောက်ခံမှုအပြည့်အဝရှိပြီးတော့မှပြည်သူတွေရဲ့လွတ်မြောက်ရေးအတွက်ကြိုးပမ်းနေတဲ့အဖွဲ့အစည်းတွေကိုအကြမ်းဖက်အဖွဲ့ကြေညာတယ်ဆိုတာကသူရဲ့ဒီရာဇဝတ်မှုမျိုးစုံကျူးလွန်ထားတဲ့ဟာတွေကိုဖုံးကွယ်ဖို့အတွက်စ조사တာမြန်မာပြည်မှာဒီအကြမ်းဖက်မှုဒုစရိုက်မှုရာဇဝတ်မှုမျိုးစုံကျူးလွန်နေတာဟာဒီမဲအွန်လိုင်းဥဆောင်တဲ့မြန်မာတပ်မတော်အမိခံဒီရာဇဝတ်ကိုင်းဖြစ်တယ်ဆိုတာမြန်မာတပြည်လုံးသိတဲ့ကိစ္စနောက်ဒီနိုင်ငံတကာကလည်းသိပြီးသားကိစ္စဖြစ်တယ်ဗျ
စစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲ့တို့ဟာတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုအရာပြီးခဲ့တဲ့ဇန်နဝါရီလကအပြစ်ခတ်ရက်စဲခဲ့ကြပေမဲ့ဇွန်လ25ရက်နေ့မှာတော့တကြော့ပြန်တိုက်ပွဲတွေဆက်တိုက်ပြင်းထန်လာပြီးတော့အပြစ်ရဲ့သဘောတူညီချက်တွေပြတ်ပြဲခဲ့တာပါရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကစပြီးတော့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတကြော့ပြန်10/29စစ်စင်ရေးအဖြစ်ဇွန်လ25ရက်နေ့ကစလို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါ။တရမ်းမျိုးသားလူမျိုးရေးတက်မတော် DNL ရဲ့ပြောခွင့်ရသူလွေးရည်ဦးကတော့စစ်ကောင်စီရဲ့အကြမ်းဖက်အဖွဲ့အဖြစ်ကြီးညာမှုကိုဂရုစိုက်မှာမဟုတ်ဘူးလို့ပြောပါတယ်
။အကြမ်းဖက်အဖွဲ့ကကြီးညာလိုက်ချင်းမကြီးညာလိုက်ချင်းကကျွန်တော်တို့ပုံမှန်အများကြီးတော့တက်ရောက်မှုတော့မရှိဘူး။ပါလို့ဆိုအင်္ဂါလက်စီကောင်စီကကျွန်မတို့ကိုတောင်းချမ်းတဲ့အဖွဲ့ဒါမှပြီးတော့ဒီမတရားအတင်းဆိုပြီးတော့မှနာမည်မျိုးမျိုးနဲ့တက်ခေါ်ပြီးတော့မှချိန်ရတာမျိုးတွေလည်းရှိပါတယ်ဒါဒီယခုချိန်ပထမချိန်လည်းမဟုတ်ပါဘူးအကြောင်းမို့ကျွန်မတို့ပုံမှန်တော့ဒီအများတယောက်မလဲမရှိတယ်လို့အများကြီးလည်းတပေါ်ထားပြီးလို့ရှိလည်းမရှိပါဘူး
တရုတ်နိုင်ငံဘက်ကတော့မြန်မာပြည်တွင်းမှာအပြစ်ခတ်ရဲစဲရေးကိုဒီဇိုင်းမက်မက်လှုပ်ဆောင်နေကြောင်းမကြာခဏထုတ်ဖော်ပြောဆိုထားပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကတရုတ်နိုင်ငံရဲ့ဂျာဝင်စိတ်ဆက်ရေးအစီအစဉ်မအောင်မြင်တော်မှန်ရိတ်ဆားမိတာကြောင့်မြောက်ပိုင်းမဟာမိတ်၃ဘွဲ့ကိုအကြမ်းဖက်အဖွဲ့တွေအဖြစ်ကြီးညာပြီးတော့စစ်ပောင်းကိုရှဲ့လိုက်တာလို့နိုင်ငံရေးလှိလာသူဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်ညာရေးဆွေးနွေးပွဲတကားတွေပြိတ်ပြီးတော့စစ်ပောင်းကိုချက်လိုက်တာပေါ့စစ်ကောင်စီရဲ့သဘောကတော့ပြောပြောတဲ့စစ်ရစရေးနဲ့ညီရဲ့ရှင်နေဝဲတက်ရောက်ဖို့ဆိုတော့ပြောရဲ့အစီအစဉ်ဟာမအောင်မြင်ဘူးဆိုတော့သဘောပေါက်သွားတဲ့အခါဒီဘွယ်၃ဘွယ်နဲ့သူတို့အနေနဲ့စစ်ပြန်တိုက်ခုလူကြီးလူယူဆတဲ့အတွက်သူတို့ကတော့ခုက
စစ်ကောင်စီကမြောက်ပိုင်းအဖွဲ့တွေအပေါ်အကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်ကြီးညာလိုက်တာကြောင့်ထိုးစစ်ဆင်တိုက်ခိုက်တာတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အရဲသားတွေအပေါ်ဖမ်းဆီးစစ်ဆေးတာတွေလည်းများလာနိုင်တယ်လို့နိုင်ငံရေးလှိလာသူတွေကသုံးသပ်ကြပါတယ်ရှင
်။ RFI ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။တရားမျိုးသားလွတ်မြောက်ရေးတပ်မတော် TNLA သိမ့်ပိုက်ထားတဲ့ကြောင်မဲမြို့မှာအုတ်ချုပ်ရေးရန်နေရာတချို့ပြန်လည်စတင်နေပြီးနေရက်ပြန်တဲ့မြို့ကန်တချို့ရှိနေပေမဲ့စစ်ကောင်စီလေချောင်းရံကိုတော့စိုးရိမ်နေရဆဲဖြစ်ပါတယ်။ DNL နဲ့မဟာမိတ်အဖွဲ့တွေတက်ခိုက်သိမ့်ပိုက်ထားတဲ့ကြောင်မဲမြို့အခြေအနေကိုမတ်တထက်အင်ဒရာအောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
။တစိန်29စစ်စင်ရေးဒုတိယပိုင်းအတွင်းတန်းမြို့သားလွတ်မြောက်ရေးတပ်မတော် DNL သိမ့်ပိုက်ခဲ့တဲ့ကြောင်မဲမြို့မှာမြို့ကန်တချို့နေရပြန်နေကြပေမဲ့မြို့အတွင်းပိုင်းမှာတော့6ကန်နေပါတယ်။တိုက်ပွဲကြောင့်ထွက်ပြေးနေကြတဲ့မြို့ကန်တွေပြန်မလာသေးတာကြောင့်အရင်လိုအယောင်းဝယ်မကောင်းသေးဘူးလို့ဇေယောင်ချနေတဲ့မန်ွေနွေကပြောပါတယ်
။ဈေးကတော့စီပါတယ်၄-၅ရက်ရှိပြီ။အဲရောင်းတော့လည်းရောင်းရပါတယ်ခါတိုင်းတော့တော့မရောင်းရအောင်ပေါ့။အော်ကျောင်းမင်းကလူကအကုန်မရောင်းသေးတော့တိတ်မရောင်းရအောင်လို့ပေါ့။ဇက်ကွက်တွေထဲကတော့လူတွေရှိတယ်မြို့ထဲကတော့လူတွေမရှိသေးဘူးပေါ့။စိုင်ကြီးတွေကတော့မဖွင့်သေးဘူ
း။ကျောင်းဝင်းမြို့ကိုဇွန်လ25ရက်နေ့မှာ TNLA နဲ့မဟာမိတ်တပ်ဖွဲ့တွေစတင်တိုက်ခိုက်ခဲ့ပြီးအောလာငါးရည်နေမှာတမျိုးလုံးကိုတင်ပိုက်ခဲ့တာပါတိုက်ပွဲအတွင်းအရက်သားတွေအပါအဝင်နှစ်ဖက်တပ်ဖွဲ့ဝင်တွေလည်းတိုက်ဆုံမှုညားခဲ့ပါတယ်တိုက်ပွဲကြောင့်တိုက်ဆုံတဲ့သူတွေကိုလိုက်လံတကြိုပေးခဲ့ရတဲ့ကြောင်မဲအခြေဆိုင်နန်ကုန်းရှမ်းပရာဟိတအဖွဲ့ဥက္ကဋ္ဌဆိုင်ကူကသူတို့တကြိုပေးခဲ့ရတဲ့ရုပ်အလောင်း200ကျော်ရှိခဲ့တယ်လို့ RFA ကပြောပါတယ်မြို့ကန်တွေရဲ့ပြောပြချက်အရ ते सोंगे रे जो उलाव लिया जो ठीशीगे भी ऐ ठे मा यह तारी बीन सिकांसी तारी ने टोलाई टप्पू विभा पावे निवारे लटलाऊ माले सिकांसी भगा लीजाऊ ने मजाखना पहुंचे निराजा ठीता घनु आलों निये प्यामु खखे निजावारे अगला नसक खोने यानी ने नसक को यानी गाले अठाकाने सातें जाऊ ने जामे म्यूमा ये सखन नियारी सिकांसी टगा लीजाऊ ने पहुंचे टाइखाई
ยูเกนวิกาเปียวบาร์เร่ที่ได้ใครมูจังยูเรียงนี่เรียที่ตากันจะชูยูโก้ทำมันส่งขวาตัวจ้าตัวลูนี่เอ็ปยันลูเรียที่ตากันวิเล่นี่เอ็มเปียนเยจ้าตีวูลูซึ่งไม่ต้องขาดเด็ดเดียวกับอาร์เอฟอีกูเปียวบาร์เร่จังเมียอภัยจ้ารอเปียนน้องเมย์ก่อนน้องผู้ตันนี่ร้องนั่นสักคนยังนี่ยังสักตานายจ้าวปังงานยังในต้องลงเจ้าด้วยลูจ้าเลยสิไอ้เจ้ามาเปียนยาวลาจ้าละบ่น้องไอ้เจ้ามาที่อาภัยกันเลยเปียนน้องเมย์เราได้ใช้หัวอาภัยเลยเปียนย
ဆိုင်ရာတွေနဲ့စေယုံစည်းကမ်းတွေတော့မလဲပတ်နိုင်သေးပါဘူး။လက်ရှိမြို့တွေမှာလျှက်စင်မီနဲ့ဖုန်းလိုင်းတွေပြည့်မရသေးတာကြောင့်ဘဏ်လုပ်ငန်းအပါအဝင်စီးပွားရေးနဲ့ဆိုင်တဲ့လုပ်ငန်းတွေမလဲပတ်နိုင်သေးတဲ့အတွက်မြို့ပုံမှန်လဲပတ်နိုင်မှုအချိန်ယူအောင်မှဖြစ်တယ်လို့မြို့ကန်တွေကပြောကြပါတယ်ရှင
်။ RFI ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်နိုင်ငံရဲ့မတည်ငြိမ်မှုတွေကြောင့်တတိယနိုင်ငံသွားဖို့မျှော်လင့်ချက်နဲ့မလေးရှားနိုင်ငံကိုနီလန်မျိုးစုံနဲ့ရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေဟာမလေးရှားအာဏာပိုင်တွေရဲ့ဖမ်းဆီးအရေးယူတာအလုတ်ကန်ရှားပလာတာစတဲ့အခက်အခဲမျိုးစုံနဲ့ကြုံနေရပြီးသူတို့ရဲ့တတိယနိုင်ငံအိမ်မက်အလန်းဝင်းနေစေလို့မလေးရှားရောက်မြန်မာတွေကပြောပါတယ်ဒီအကြောင်းကိုမက်သဆင်လိုင်းကတင်ပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမလေးရှားနိုင်ငံကိုတရားမဝင်လမ်းကြောင်းနဲ့ရောက်ရှိလာကြပြီးတတိယနိုင်ငံမှာအခြေချနေထိုင်ဖို့မျှော်လင့်ချက်နဲ့နိုင်ငံရေးခုလုံခွေလျှောက်ထားတဲ့မြန်မာတွေများလာတယ်လို့မလေးရှားရောက်မြန်မာနိုင်ငံရေးကူညီနေသူတွေကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR မလေးရှားယုံရဲ့2024ခုနှစ်ဇွန်လကုန်ထိဆင်းတွေအရမလေးရှားနိုင်ငံကနေတဆင့်နိုင်ငံရေးခုလုံခွေလျှောက်ထားသူ 39,000 ကျော်ရှိတဲ့အထက်မှာ 38,000 ဝန်းကျင်ကမြန်မာနိုင်ငံသားတွေဖြစ်ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်ကဒေါ်အမွန်းတို့မိသားစု၄ယောက်ဟာတရရနိုင်ငံသွားနိုင်မှုမျှော်လင့်ချက်နဲ့မလေးရှားကိုရောက်နေတာတစ်နှစ်ရှိနေပါပြီ။အခုချိန်ထိ UNHCR ရဲ့ဒုက္ခသည်အသိအမှတ်ပြုကတ်မြင်ရသေးတာကြောင့်အလုပ်လုပ်ဖို့ခက်ခဲနေပါတယ်
။ဟိုကတနည်းလည်းရှိပြီဆိုတော့ UN ကလည်းမရဘူး။ဖြစ်ခဲ့တဲ့အရင်ရှိတယ်။ရောက်ကြလဲစမ်းမှန်ရေးမကောင်းဘူး။ကိုလည်းမျိုးတုကိတာဆိုတော့ကလေးနေရောင်းနဲ့အရင်ခက်ခဲတယ်။ကလေးလည်းကြောက်တဲ့ဆိုတော့အင်ခန့်ခတ်ဒီရောကလေးကြောင့်ဇီးကအဆဆအရရဆိုတော့အဆင်မပြေဘူးကွာ။
မလေးရှားကိုတရားမဝင်ရောက်နေသူတွေဟာ UNHCR ကထုတ်ပေးတဲ့ဒုက္ခသည်အသိအမှတ်ပြုကတ်ဒါမှမဟုတ်ရင်တရားဝင်အထောက်အထားတွေရှိမှသာအလုပ်လုပ်ခွင့်ရှိမှာဖြစ်ပါတယ်။အခုရောက်နေသူအများစုကတော့အသိအမှတ်ပြုကတ်မရသေးတာကြောင့်အလုပ်လုပ်ခွင့်မရှိကြသလိုအာဏာပိုင်တွေဖမ်းဆီးတာလည်းခံနေရပါတယ်။ပြီးခဲ့တဲ့ဇွန်လကနေဩဂုတ်လ14ရက်နေ့ထိတလခွဲအတွင်းမှာပဲအထောက်အထားမဲ့မြန်မာနိုင်ငံသား200ကျော်ဖမ်းခံခဲ့ရတယ်လို့မလေးရှားရောက်မြန်မာနိုင်ငံသားတွေကပြောပါတယ်။မလေးရှားကိုရောက်နေတာတစ်နှစ်ကျော်ပြီဖြစ်တဲ့ကိုစောကြီးကမလေးရှားအာဏာပိုင်တွေရဲ့အော်ပရာစီစင်ကြီးကြောင့်အလုပ်လုပ်ကင်မှုပိုးပြီးကျက်တဲလာတယ်လို့ပြောပါတယ
်။အလုပ်ခွင်တွေမှာဝင်ဖမ်းနေပြီးဟိုနေ့ကျွန်တော်တို့စီမှာဖမ်းတာကကျွန်တော်ဒီအလုပ်ပြန်ချိန်ပေါ့အဆောင်တွေဝင်ဖမ်းတာဗျ။ဘာဝတကယ်ချင်း2-3ယောက်လောက်ပါဝတယ်ဗျ။ကိုယ်ရမှုတော့အများကြီးရှိတော့ပေါ့ကွာ။အခုကဟိုနေရာတိုင်းလို့လို့ဖမ်းစီးရတာအစိတ်တာဟု
တ်။တတိယနိုင်ငံသွားဖို့ရှောက်ထားတဲ့မြန်မာနိုင်ငံသားတွေ UNHCR အကူအညီရတာနည်းလာတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေကိုကူညီပေးနေသူတယောက်က RFA ကိုပြောပါတယ
် UN ကရတဲ့လူကနည်းတယ်အရင်နည်းတယ်ကျွန်တော်တို့မြန်မာပြည်အဒုက္ခတဲ့ရင်ရတဲ့တဲ့အနေထားထက်ညော့တာပေါ့နော
် UNHCR အကူအညီနဲ့တတိယနိုင်ငံသွားခွင့်ရဖို့မျှော်လင့်ချက်မဲ့လာတာကြောင့်တချို့ဆိုရင်စိတ်သက်ကြပြီးမူရစေဝါတုံးဆွဲလာတဲ့လူငယ်တွေများလာတယ်လို့ကျမရေးချွတ်တက်လာတဲ့သူတွေလည်းများလာတယ်လို့ဆိုပါတယ်RFA ကပြုစုထားတဲ့စီးနွေရ2024ခုနှစ်နှစ်ဆန်းပိုင်းကနေဩဂုတ်လ13ရက်နေ့ထိမလေးရှားနိုင်ငံရဲ့ပြည်နယ်နေရာတော်တော်များများမှာတရားမဝင်နေထိုင်တဲ့မြန်မာနိုင်ငံသား2000ဝန်းကျင်ဖမ်းဆီးခံထားရပါတယ်ရှင
်။ RFA ရဲ့ညာပိုင်းစီစဉ်တွေဒီမှာပဲရန်နာပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ။